ရန်ကုန်မြို့မှာစီတီအမ်လှုပ်ရှားမှုမှာပါဝင်တဲ့အစိုးရဝန်ထမ်းတွေကိုဒီကနေ့နေချင်းပြည်အင်မော်ကနေဆင်ခိုင်းခဲ့ပါတယ်။နေရာတချို့မှာလည်းအခြေအနေအတိအကျမသိရတဲ့ပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီကြားထဲမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါ။ရန်ကုန်ကလာတဲ့ဒီတဲ့တင်အပြည့်အစုံကိုတော့မတ်စုံမုံကတင်ပြပေးပါမယ်ခင်ဗျာ။
ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖျော်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာနှစ်လကျော်လာချိန်အထိနိုင်ငံတော်နေရာအနှံ့မှာတော့အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူထုကဆောင်ရွက်နေကြပါတယ်။လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းရဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံးမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိဆန္ဒစသဖြင့်နီလန်းပေါင်းစုံတုံးပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေစေဖြစ်ပြီးဒီကနေ့မှလည်းတာမွေအလုတ္တမားစေယုံက CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။အချိန်မပေးဘဲနဲ့နေ့လယ်တနာရီမှအပိတ်သက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူက VOA ကိုပြောပြပါတယ
်။ CDM လှုပ်တဲ့ဝန်ထမ်းကတော့ဟုတ်တယ်ဝင်းရင်ခက်လို့ရှိပါလေကြမနက်ကကျွန်တော်ကိုယ်တိုင်နဲ့ပဲနိုင်ဝင်းရင်လောင်းနဲ့စပြီးလှုပ်ရှားပါလေကြလှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်ဝန်ထမ်းတွေကဒီလောက်မှသိအောင်နေပြီးတော့ဒီဒေတာနဲ့နေနေနေနဲ့လည်းထောက်ပါသွားလေကြအားလုံးအခုတော့သူတို့ဟိုသွားမဲ့ဌာနေရောက်ပြီပေါ့နော်ဒါနဲ့ဌာနေမှာတော့လောလောဆယ်နေဖို့ဆိုင်မှုအခက်အခဲလေးတွေဖြစ်နေကြအဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလှုပ်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်အခုချိန်ကတော့ဟုတ်ကဲ့ပါလေကျွန်တော်တော့အဲ့မှာ supportive တက်လိုက်နေဒီကောင်မောင်မရိနားလုံးစိတ်သက်လေးလုပ်ရလေးပဲရှိပါဗ
ျ။ဆေးအုပ်ချုပ်ရေးကောင်စီအနေနဲ့ CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်ခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေရက်စဲပလိုက်တဲ့အထိလုံဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ခြားကနေအလုံမစင်းမဲ့အာဏာဖီဆန်နေကြတဲ့နီလန်နဲ့ဆေးအုပ်ချုပ်ရေးကိုဆန့်ကျင်နေကြတာပါ။ဒီကနေ့မနက်စောပိုင်းမှာလည်းဆိုင်တာယာမြို့နယ်စက်မှုဆုံနှစ်မှာရှိတဲ့အထည်ချုပ်ဆက်ယုံမိလောင်ခဲ့ပြီးတော့မိလောင်ရတဲ့အကြောင်းရင်းကိုတော့အသေးစားမသိရသေးပါဘူး။နေ့လယ်ပိုင်းအချိန်မှာလည်းရန်ကုန်မြို့တွေကနေရာတချို့မှာပောက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဘားကရာလမ်းပေါ်ကအထွေထွေအုပ်ချုပ်ရေးယုံအရှိမှလည်းပောက်ကွဲမှုဖြစ်ခဲ့ပြီးတော့လူထိခိုက်မှုတော့မရှိဘူးလို့အဲ့ဒီနားမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။အချိန်ကြီးကတော့မနက်ကဟိုဟာလေးကိုအတန်ပုံးဟိုဖြစ်သွားတာဗျ။ဟုတ်ကဲ့။ဒါမုံပေါက်တာကဟုတ်မရှိပါဘူးဗျာဘာမှမရှိပါဘူးဟုတ်ဒါမုံပါက
ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ပစ်ခတ်လက်နက်ကင်ချင်းချောက်တာတွေရှိခဲ့လို့တေဆုံးသူဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြလူငယ်တွေကလက်နက်ကင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲရတဲ့နည်းနဲ့အာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြပါတယ်ဒီကနေ့မှလည်းရန်ကုန်မြို့ရဲ့နေရာတချို့မှာတော့လူငယ်တွေကသွေးမတိတ်ဆေးတပိတ်ကိုဆက်ပြီးဆင်နွှဲကြသလိုမကြခင်ကြရောက်လာတော့မယ်တကြံမြစ်တိတ်ကူပွဲတော်ကိုပြည်သူတွေမဆင်နွှဲကြဖို့နဲ့တကြံကာလမှာအင်ဂျင်မထွက်ပဲအာနာရှင်တော်လိုင်းရဲ့တပိတ်ပြုတ်လို့ဖို့ကိုတောင်းဆိုနေပါတယ်အဲ့ဒါအပြင်တရုတ်အလံနဲ့တရုတ်နိုင်ငံထုတ်ပစ္စည်းတချို့ကိုလည်းမီးရှို့ဖျက်ဆီးတဲ့ကမ်ပိန်းကိုလုပ်ခဲ့ကြပါတယ်ရှင
်ဒါကတော့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်မှာဆက်ရှိနေတဲ့အကြောင်းမဆုံမွန်တင်ပြပေးကြတာပါခင်ဗျာ